ကဲတေယောဂါထုထုသမတော်ကြီးဒုံရီဆောင်ဗမခဒေါက်တာရီမွန်တွေ့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးဒီဆန္ဒပြပွဲတွေအတွင်းပြစ်ခတ်ဖြိုခွင်းမှုတွေကြောင့်လူတွေတေချေပြီးတော့စိတ်ဒဏ်ရာတွေဖြစ်လာနိုင်တဲ့အပိုင်းမှာအရင်တုန်းကတော့ဆရာကြီးလူအများစေလူတူချင်းအပေါ်စိတ်ဒဏ်ရာဖြစ်မှုတွေကိုအဓိကပြောခဲ့ရတာကနေဒီတစ်ခေါက်တော့ဆရာကြီးမိသားစုနဲ့မျိုးဆက်တွေအပေါ်ဆက်သက်ရောက်နိုင်မှုအကြောင်းကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ပါတယ်ခင်ဗျာ impact on the family ဖြစ်တဲ့ကြောင့်မိသားစုတွေမှာလည်းခံစားနေရတယ်သူရဲ့စိတ်ကလေးထဲမှာပြောင်းနေတဲ့အတွက်ကြောင့်လင်မယားချင်းချင်းကတော့ကစားဖြစ်တာလို့သာသမီတွေပုံမှာလည်းလိုအပ်တဲ့သူစုတွေးဆောင်မှုသူမပေးနိုင်တော့အဲ့တော့ကလေးလေးတွေကလည်းသူရဲ့မိခင်လိုဖခင်လိုဟာ PTSD ခံစားနေရပြီဆိုလို့ရှိရင်ကလေးတွေကလည်းကြောက်ကြမှုဖြစ်လာတယ်တို့လိုအပ်တဲ့ nursery ဒီမရနေတော့အဲ့ impact ကအဲ့ clear ရဲ့ growth မှာ developing မှာပါသွားပြီးတော့အဲ့ clear ရတဲ့နောက်ပိုင်းမှာသူကြီးလာတဲ့ခါကျတော့သူသားသမီးတို့ကတော့အကောင်းဆုံးပြန်ပြီးပြုစုပေးနိုင်တဲ့အနေအထားသူသိပြီးရှိတော့ဘူး။ဒါကြောင့်မလို့ဒီ trauma ဆိုတာ PTSD ဆိုတာကသူ့ရဲ့အကျိုးဆက်ရောက်မှုကတော့ intergeneration နောက်မိသားစုမှာနောက် offspring မှာပါအဲ့ထိုင်ရရဲ့ပါသွားနေတယ်ဆိုတော့ကျွန်တော်မြင်ပြီးတော့ဒီအခုဖြစ်တဲ့အချိန်မှာလေတလောဖြစ်တဲ့အချိန်မှာသူဦးရီပြီးတော့ပံ့ပိုးပြတဲ့ဥစ္စာလေးကတော့ဒီ PTSD သက်သာမှုတွေစီကြည့်လို့ကျွန်တော်ထင်ပါတယ်အဲ့ဒါတော့ acute PTSD ကိုကုသရည်ပေါ့လေအဲ့လိုမလုပ်ပေးနိုင်ဘူးဆိုလို့ကျွန်တော်ဆက်ပြီးတော့လည်းပဲစီဝါရဲ့လည်းကြားတယ်ဒီလိုအခြေအနေလည်းကြိုရင်းလာတယ်နေရေးထိုင်ရလည်းအခက်အခဲဖြစ်တယ်ဆိုလို့ရှိရင်ရှိပြီးတဲ့လက္ခဏာက chronic PTSD ဆိုပြီးတော့တောက်လျှောက်ဥပဒေဆောင်လို့ပါပေါ်နေပါတယ်အဲ့ဒီအတွက်ကိုကာကွယ်ဖို့ဝိုင်းဝန်းပံ့ပိုးရနေတဲ့ပထမအဆုံးကျွန်တော်တို့ပြုစုပြုထောင်ပေးရမယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအခြေအနေမျိုးမှာအခုဒီလက်ရှိမျိုးဆက်သစ်တွေအပေါ်ပေါ့နော်ဘလို့သက်ရောက်မှုဆက်ရှိနိုင်လဲဆရာကြ
ီးအကြည့်ရတော့ခုနလူငယ်လူရွယ်လေးကိုရွေးပြီးတော့မှတုတ်တင်ရှင်းလင်းတယ်ပေါ့နော်အဲ့ဒါလူငယ်လူရွယ်လေးဘာလို့တုတ်တင်ရှင်းလင်းလဲဆိုတော့လူငယ်လူရွယ်လေးတွေကဥပမာ generation z ပေါ့လား generation z လို့ခေါ်တဲ့လူငယ်တွေကပြန်ပြီးတော့တွန်းထိုင်လဲဆိုတာကသူတို့ကကျွန်တော်တို့နေစဉ်ကလည်းလူရွယ်ပေါ့လေငယ်ရွယ်တဲ့လူတွေကထက်မြက်တဲ့ရှေ့ရေးကိုကြည့်တယ်လိလာလိုက်စားတယ်အခုဖြစ်လို့ဒီကြတော့ပို့ပြီးကျွန်တော်ခေတ်ကလူတွေပို့ပြီးတော့ဆွမ်းဆောင်နေတာက technology မှာ advance ဖြစ်တာပေါ့နော်အဲ့တော့တယောက် communication လို့နောက်တစ်ခါဒီလုံခဲ့တဲ့ဂျင်းကဆန်ယူတက်မှာဒီအရတအစုအတက်အောင်ပါနိုင်ငံရချတဲ့သူတို့ကဆက်သွယ်ပြီးတော့လွတ်လပ်ခဲ့ခံစားခဲ့အဲ့အဟာရဲ့ဟာကိုဆိုမဆိုးရှုံးခြင်းအဲ့တော့သူတို့ကစိတ်သက်သာပါလေသူတို့ပြန်ပြီးတိုးလှန်မှသာလေဒီစနစ်ကိုဖြေဖြောက်မှသာလေနောက်ပိုင်းလူတွေကစက်တာမရှိနေဆိုပြီးတော့အဲ့ဒီစိတ်နဲ့သူကခြေထဲမှာထွက်ပြီးတော့တော်နိုင်နေပါလားလေအဲ့ဒီလူတွေကိုပဲသူမဲပြီးတော့ဒီလူတွေလိုက်ပြီးတက်ဖြတ်တာလို့ကျွန်တော်မြင်ရတယ်ပေါ့လေအဲ့လိုတက်ဖြတ်ခြင်းအဖြစ်အယုတ်တလူနဲ့ပြက်နေတဲ့လူငယ်တွေပေါ့လေအဲ့ဒီလူငယ်တွေကစိတ်ဓာတ်ရံကပါတော့ပါလေဒါကြောင့်မို့အခုဖြစ်တဲ့ trauma ဖြစ်တဲ့လူတွေကိုသူတို့ယူရစွာနဲ့နှင်းမြန်စွာကုသပေးပြီးတော့ support ပေးနိုင်မယ်ဆိုရင်သူတို့ရဲ့ trauma ဆက်သွားပြီးတော့ adjustment ကောင်းလာပြီးဆိုရင်နောက်ဖြစ်လာမယ့် consequence ကိုတားဆီးပေးနိုင်တဲ့အနေအထားရှိတယ်အဲ့တော့အဲ့ဒါကိုကျွန်တော်ခြေခြေကျွန်တော်စဉ်းစားပြီးတော့သူတို့ why we could be able to watch it little you saw
ပါဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီနောက်လာမဲ့မျိုးဆက်ပေါ့နော်လက်ရှိမှာတော့သူတို့ကခလေးရွယ်တွေပေါ့ဒါပေမဲ့သူတို့ရဲ့ဒီညီကိုမောင်နှမတွေကတဆင်မိဘတွေကတဆင်ပေါ့နော်တချို့လည်းဒီသူတို့ခလေးရွယ်တွေပဲထိခိုက်တာတွေတွေ့နေရတဲ့အတွက်သူတို့အပေါ်မှာရောဆရာကြီးဘယ်လိုမျိုးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေနိုင်လဲ
ဒီခလေးလေးတွေငငယ်လေးတွေကလည်းပဲသူ့မိဘတွေသူ့ရဲ့ညီကိုမောင်နှမတွေသူတို့ရှေ့မှာပဲတတ်ဖြတ်ခံရတယ်ဒီဆက်ဆက်ဒီမှာခါတာဖြစ်တဲ့ခါကျတော့အဲ့ဒီကလေးမှာဒဏ်ရာပါတော့ပါလေအဲ့ဒီဒဏ်ရာကစိတ်ဒဏ်ရာကလည်းပဲခုနကပြောတဲ့ trauma တစ်မျိုးပေါ့လေဒါပေမဲ့သူ့ကိုကျတော့ပို့ပြီးတော့ပို့ပြကြတာကသူက developmental stage ကလေးငယ်လေးရည်တော့ကလေးကြီးဖြစ်လာမယ်လူငယ်ပိုင်းဖြစ်လာမယ်လူလတ်ပိုင်းဖြစ်လာမယ်အဲ့ဒီ personality တူထောင်တဲ့ development stage မှာကြီးမားစွာနဲ့ trauma ရသွားတဲ့အတွက်ကြောင့်ဒီလူတွေကကြီးလာတဲ့ခါကျတော့သူတို့မှာ adjustment problem ဖြစ်လာတယ်သူတို့ကိုယ်တိုင်လည်းပဲမာယူနဲ့အတွေးခေါ်လေးမူကြီးဖြစ်လာနိုင်တယ် personality disorder ဖြစ်လာတယ်အဲ့တော့အဲ့လို traumatic ဖြစ်ခဲ့တဲ့ကလေးလေးတွေကိုတစ်ချိန်တစ်ခါမှာပြန်ပြီးတော့ကျူးထောင်ပေးဖို့အခွင့်အရေးရရှိမယ်ဆိုရင်အထူးသဖြင့်ခုနပြောတဲ့လေးနဲ့ဆောင်လျှောက်ပြီးတော့ပံ့ပိုးပြီးတော့ support လုပ်ပြီးတော့သူ့ရဲ့ education ဖြစ်ဖြစ်တခြားလူမှုရေးဝါဖြစ်ဖြစ်ပံ့ပိုးပေးပြီးတော့ trauma issue ကို guide ပေးပြီးတော့ကုသပေးမယ်ဆိုရင်သူကရှေ့ရေးမှာနောက်ဖြစ်မဲ့ကိစ္စမှာ prevention ရမှာပေါ့လေကာကွယ်ရမယ်ဖြစ်သွားနိုင်မှာအဲ့ဒီအချက်လေးကြီးကြီးပါဆို
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုမျိုးဒီပြည့်စုံကုသမှုပြေစုံအောင်မပေးနိုင်ဘောเนาะဖြစ်လာနိုင်တဲ့ဒီနောက်မျိုးဆက်သစ်အတွေ့သက်ရောက်မှုကဘယ်လိုရှိနိုင်လဲဆရာ
သူရဲ့ implication ကဘာဖြစ်လဲကြီးလာတဲ့ခါကျတော့သူတို့မှလည်းမိသားစုဖြစ်လာမယ်သူကမိဘဖြစ်ပြီးသူကလေးကိုစောင့်ရှောက်ရအောင်မယ်အဲ့ဒီအချိန်မှာသူတို့မှရှိတဲ့ခံစားချက်ကသူရဲ့လာတဲ့ offspring ကိုကလေးတွေကိုကောင်းစွာသူစုပြုထောင်ပေးနိုင်တဲ့အနေအထားသူတို့သိရှိပါဦးပေါ့အဲ့တော့ဒီမှာပေါက်ပေါ်တဲ့ကလေးတွေကမိဘစီက မှန်ကန်တဲ့ natural ကြီးကပိုက်ထွေးမှုကျင်နာမှုတို့အဲ့ဒါရမှုကျော်နေတော့တဲ့ကြောင့်အဲ့ကလေးတွေမှာလည်းထပ်ပြီးတော့ဒါရန်ထားရတယ်ပေါ့။ရောက်လို့ဒီ trauma ဆိုတဲ့ဥစ္စာကြီးကဒီ generation တခုတည်းကရပ်သွားတယ်လေ။ Now generation တွေပါသွားနေတယ်။ဒါကတော့ intergenerational association
ပဲ။ Okay ဆရာအဲ့ဒီတော့တခြားသက်ရောက်နိုင်တဲ့ကျွန်တော်မမေးမိတဲ့အချက်တွေရောပြောဖို့ရှိအောင်လားဆရာ။
ကျွန်တော်တို့အားလုံးမှာဒီပါးတွေအားလုံးကအခုချိန်မှာဥဆွေးနေကြပါတယ်။အဲ့တော့ဒီမှာဒီမှာလဲဆိုတော့ပြောဖို့မလိုဘူး။ဒီကျွန်တော်တို့စီချစ်တဲ့ဇာမနေတဲ့နိုင်ငံခြားမှာနေတဲ့လူတွေအားလည်းအကုန်လုံးကြောက်ကြောက်ရဲနေကြပါဘာ။မရှိတဲ့ community လူတွေဆိုလို့ချင်းလေအိမ်မပြောတာတို့စားမနေတာတို့အလုပ်မလုပ်အကန့်ဖြစ်တာတို့ဒီမှာလည်းဖြစ်နေပါလား။အဲ့တော့ကျွန်တော်တို့ဒီဘက်မှာရှိတဲ့လူတွေလည်းကိုယ်ချင်းချင်းတန်ဖိုးပေးနေရပါတယ်။ဒါလည်းအောင်ရှင်းပြပေးရပါတယ်။အဲ့လိုပဲခုမှတကယ်ဖြစ်တဲ့တကယ်ကိုလက်တွေ့ဖြစ်တဲ့လူတွေကျတော့ပို့ပြီးတော့လုပ်ပြရမှာပေါ့လေ။ဒါပေမဲ့ပြဿနာခုမှကျတော့အခြေအနေကယူရွေးနေတဲ့ခါကျတော့ကိုယ့်ရဲ့ထဲမှာ company နဲ့လည်းသူရှိတယ်။ထွက်ပြေးနေရတဲ့လူတွေရှိတယ်။တကယ်ကိုသူ့ရဲ့စက်တက်ကြီးကကျိုးရနေပြီပျက်စီးလိုက်ရတဲ့ကိုကျွန်တော်တို့ unimaginable ကျွန်တော်စဉ်းစားလို့မရတော့ဘူးပုံပြဆိုးတာကိုပြည့်ရတဲ့အတွက်ကြောင့်ကျွန်တော်နိုင်ငံတကာကျွန်တော်အများကြီးစိတ်ကူပါတယ်အဲ့လိုဖြစ်အောင်လုပ်ခဲ့တဲ့လူတွေကိုလည်းပဲတတိပေးကြပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီဟာကအခုဘဝတွေမကဘူးနောက်တန်းပြရမှာပါသူတို့နဲ့ပေါ်လိုက်ပါပါသူတို့ကတော့သူတို့ရဲ့လောဘစိတ်တဲ့အတွေးခေါ်တဲ့ဖြစ်လို့ဖြစ်ပြီးဒီထုတ်ခဲ့ပြီးပဲသူတို့လည်းကောင်းမှုစားလို့တောင်းလို့အဲ့လိုပြအလေးထားဖြစ်နိုင်တယ်သူတို့လက်ကလည်းဒါတွေလိုက်ပါတယ်ဆိုတော့ခရီးပေးကြပါတယ်အဲ့လိုပေးခြင်းအဖြစ်ကိုယ့်ကလည်းအားပေးခြင်းအဖြစ်ပေါ့လေပြည်သူပြည်သားတွေကလည်းခုတ်ကိုပြိုးထောက်ပြီးတော့မှလည်းဒီစနစ်ကိုတော်လာနေဆိုတဲ့စိတ်ကိုပွေးနိုင်လို့ရှိရင်သူတို့ကခံစားနေတဲ့စိတ်ဝိဇ္ဇာကတက်တာမြင်ရမယ်လို့အကြံပေးကြပါတယ်ဆ
က်ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဗျာ